တရားပြည်နယ်ဒေသခေါ်ခင်းဒီနယ်မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာမို့မိုးစဘာမြေပဲပြောင်းစတဲ့တီးနံတွေစိုက်ပျိုးချိန်တန်နေပေမဲ့ပုံမှန်လိုစိုက်ပျိုးလို့မရပဲဖြစ်နေကြပါတယ်ဒီသာကံထောင်တောင်းချီပြီးတော့စစ်ဘေးလွတ်ရာထွက်ပြေးနေကြတာစိုက်ပျိုးမြေတွေပေါ်လက်နက်ကြီးကြတာဒီကြောင်ကနေဘုံကျဲခံရတာတွေကြောင့်စိုက်ပျိုးဖို့ခက်ခဲနေတာဖြစ်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့အလိမ္မာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကြားပြည်နယ်ဘက်မှာအခုလိုမိုးရသည့်ကာလစပါးပြောင်းမြေပဲနှမ်းတဲ့အသီးနှံတွေစိုက်ပျိုးကြလိမ့်ရှိပါတယ်ဒါပေမဲ့ဆရာကတိမ်ပြီးတော့စစ်တပ်နဲ့လက်နက်ကိုင်ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေစိုက်ပျိုးရေးလုပ်ငန်းတွေမလုပ်နိုင်ကြဘူးဖြစ်နေပါတယ်။လုံခြုံရေးအခြေအနေတည်နေတဲ့ကျွေးရွာတွေလောက်သာလုပ်ငန်းလုပ်နိုင်ကြတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အရင်ကစိုက်ပျိုးရေးလုပ်ကင်ကြသူတော်တော်များများတိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးရှောင်တိမ်နေကြရတာစိုက်ပျိုးရေးလုပ်တဲ့နေရာတွေမှာဘုံစံကြည်စံမလွတ်တာတွေကြောင့်အခုနှစ်မိုးစဘာလုံးဝမစိုက်ပျိုးနိုင်ဘူးလို့လွိုင်ကော်မြို့မှာခိုးလုံနေရတဲ့ဒီမော့ဆိုစစ်ဘေးရှောင်တယောက်ကအခုလိုပြောပါတယ်
။ဒီနှစ်ကစဘာဆက်ရသေးတယ်ဒီနှစ်ဆိုလုံးလုံးမစိုက်ရတော့ရက်နေ့ကြီးစအားရှာတော့လုံးလုံးမစိုက်ရဖြစ်သွားတယ်။လေကျတော့လေစက်ဖရဲမြန်မာနဲ့လူခါကျတော့ဒီစိုက်ပျိုးမြန်မာတော့ဖြစ်သွားတော့မစိုက်ရတော့မြို့ထဲမှာနေတော့ပို့ဆိုးတော့ဗောအရင်နှစ်တော့စိုက်ထားတာရောရှိတယ်လေ။တကြီးမစိုက်နေတော့လေအစီအနာနည်းများထွက်တဲ့ဟိုဟာမျိုးမရှိတော့လေအစီမပြေဘူးဗော။
မနစ်တုန်းကဆိုရင်လဲစက်ပြုတ်ထားတဲ့မိုးစဘာရိတ်သိမ်းချိန်မှာတိုက်ပွဲတွေဖြစ်လို့ဘေးလွတ်ရာကိုထွက်ပြေးကြရတဲ့အတွက်စဘာပင်တွေကိုကောင်းကောင်းမွန်မွန်မပြိုးထောင်နိုင်ကြတဲ့အတွက်အထွက်လုံးကြာစေခဲ့ပါတယ်။တချို့ကဆိုရင်တော့စဘာတွေကိုလုံးဝမရိတ်သိမ်းဘဲစွပစ်ထားခဲ့ကြရတာပါ။စဘာဆိုင်နေချိန်လက်နက်ကြီးကြားလို့မကြာခဏထွက်ပြေးခဲ့ကြရတဲ့အခြေအနေကိုလည်းဒီမော့ဆိုစစ်ပေးဆောင်ကအခုလိုပြောပြပါတယ်။
အရင်ကတော့စေလေတဲ့တိုင်းနဲ့လည်းကြီးရတယ်ကြလာတဲ့ချိန်ချင်းပြန်ပြေးလာတဲ့ချိန်ချင်းခဏခဏချင်းအရင်ကတော့စေဒီနည်းနဲ့ဆက်နေတဲ့လူလို့တဲ့အဲ့ဒီလေလှုပ်တဲ့လူတွေလည်းအဲ့လိုပါပဲမြေထဲတွေပိုင်းစားတဲ့လူအဲ့လိုပဲဆက်နေကြီးရှားတယ်ဆိုရင်သူတို့အိမ်ကိုပြန်လာခဲ့အချိန်လေးလေးလေးပြန်နေပြီးအရင်ကပြန်စားနေပြီးဆိုပြန်သွားတာအဲ့လိုမျိုးပါပဲ
စစ်ကောင်စီနဲ့ကရင်ပြည်ပူးပေါင်းတပ်တွေကြားတိုက်ပွဲတွေအခုဆိုပိုပြင်းထန်လာနေပြီးတော့တိုက်ပွဲဖြစ်ပေါ်တဲ့ area လည်းပိုမိုကျဲပြန့်လာနေပါတယ်။ဒေသခံတော်တော်များများပေးလို့ရထွက်ပြေးတိမ်းရှောင်လိုက်အခြေအနေငြိမ်သွားရင်နေရက်ပြန်လာလိုက်တဲ့အတီတကြမဖြစ်တာအခုဆိုသုံးနှစ်ထဲဝင်လာနေပါပြီ။လေယာဧက3000လောက်ရှိတဲ့ဒီမော့ဆိုမြို့နယ်အရှိချမ်းမှာဒီနှစ်ဆိုရင်ထောက်ကနန်းလောက်သာစိုက်ပျိုးနိုင်တဲ့အကြောင်းကရင်ပြည်လူခွေရီတီထောင်သူကိုပညာနဲ့ရွာခံက VOA ကိုပြောပါရယ်
3000လေးပါဆက်လို့ရတဲ့အခြေအနေကနေဒီနှစ်ကဧကထောက်ကနန်းလောက်ပဲကျန်တော့ပေါ့နော်ဒါဆိုအခုစစ်ကောင်စီကဒီတနည်းအားလဲဆိုတဲ့ကန်ကုန်စင်ကျွာမှာလာထိုင်ချတော့တော့အရင်တော့ဆံများစုဖွက်တဲ့အဲ့ဒီအုပ်စုကဆံစပါးဘူးမစိုက်နိုင်တော့ဘူးပေါ့နော်နောက်ပြီးတော့မှဒီ Facebook လောက်အုပ်စုမှာလဲဆိုတော့ဧကတို့တောင်းဆိုရှိတာအခုကဟို6000လောက်တော့မှစိုက်ပြစ်ချတော့အရင်ရေတော့ပြန်စိုက်တဲ့လူကိုအစကစီရင်တောက်စမမနဲ့လမ်းထူတော့တယောက်တော့မှဖြစ်ဆက်တန်ရမှုတွေဖြစ်တော့ပါလား
လက်ရှိမြန်မာနိုင်ငံထဲမှာစံစီစာစတဲ့အခြေခံစားကုန်တွေအစမတန်ဈေးလုံးတက်နေစမှာစက်ပြိုးရေးပိုင်းမှာလည်းပရိပခဒေတာတွေမှာတိတိကျကျကျဆင်းနေပါတယ်တိုက်ပွဲဖြစ်ပွားနေတဲ့ဒေတာတွေမှာစားတဲ့ရိတ်ခါနဲ့ဈေးဝတည်ယူခွင့်ကိုစစ်တပ်ကပိတ်ပင်ကန့်တတ်တာကြောင့်စစ်ပြေးဒုက္ခတွေအနေနဲ့အစားအသောက်အခက်အခဲကိုတစ်နေ့ထက်တစ်နေ့ပိုးပြီးတော့ရင်ဆိုင်နေကြရပါတယ်ရှင်